အလုံးကိုယေရှုနာမ၌ဒီနေ့ညမှာပြန်လည်ပြီးတော့နှုတ်ဆက်ပါရယ်ကျွန်တော်တို့ HIC အသင်းတော်ရဲ့စနေနေ့ညပြုကိုးကွယ်ခြင်းအစီအစဉ်မှာအမြဲတမ်းလိုပဲကျွန်တော်တို့လရဲ့နောက်ဆုံးပတ်မှာနောက်တစ်လအတွက်ဗျာခင်ဖွင့်ပြတဲ့ဒီမေကိုကျွန်တော်တို့ဆွေးနွေးပြီးတော့နှုတ်ကပတ်တော်အားဖြင့်ကျွန်တော်တို့အမြဲတမ်းခွန်အားယူလေးရှိပါတယ်ဒါကြောင့်ဒီနေ့ညမှာလည်းဗျာခင်လမ်းပြတဲ့အတိုင်းကျွန်တော်တို့မတ်လအတွက်ဗျာခင်ဖွင့်ပြတဲ့ကျွန်တော်တို့သာသနာကျွန်တော်တို့အသင်းတော်တွေရဲ့ခေါင်းစဉ်ကိုအခြေခံပြီးတော့ကျွန်တော်တို့နှုတ်ကပတ်တော်ကိုအနေငယ်ခံယူဖို့ရန်အတွက်ဖြစ်ပါတယ်လို့ဒီလလာမဲ့လပေါ့နော်မတ်လအတွက်ဗျာခင်ပေးတဲ့ခေါင်းစဉ်ကတော့ကျမ်းမာခြင်းနဲ့နမိတ်လက္ခဏာများတက်ရောက်တော်လာလို့ကျွန်တော်တို့ခေါင်းစဉ်လေးပေးထားတာဖြစ်ပါတယ်ဒီခေါင်းစဉ်အတွက်ဗျာရဲ့ကျေးဇူးတော်အထူးပဲချီးမွမ်းတယ်ဘာလို့လဲဆိုတော့ခေါင်းစဉ်ဆိုတာကနော်ကျွန်တော်တို့ရှောက်ပြီးတော့ကောင်းလို့ရရပေးထားတာမျိုးပဲ ਨੇ ဗျာခင်ဖွင့်ပြချက်အတိုင်းဆူတောင်းခြင်းနဲ့ရတဲ့အရာဖြစ်တယ်။ဒါကြောင့်ဒီခေါင်းစဉ်လိုက်ခေါင်းစဉ်တိုင်းမှာဗျာခင်ကောင်းကြီးမင်္ဂလာရှိတယ်ဗျာရဲ့စကားပြောခြင်းတွေရှိတယ်ကျွန်တော်တို့အတွက်လည်းအထူးသဖြင့်ဒီမတ်လတစ်လလုံးစာကောင်းကြီးဖြစ်စေမယ့်ခေါင်းစဉ်ဖြစ်တယ်ဆိုတာကိုယုံကြည်ပါတယ်လို့နှုတ်ကပတ်တော်ကိုခဏလောက်ဆူတောင်းပြီးတော့ဆက်ကပ်ရအောင်ဖဖျားခင်ယနေ့ညမှာတာသမီတို့ကိုအတူတူကဆူယုံစေလေဤကဲ့သို့ကိုတော့ဖွင့်ပြတဲ့နှုတ်ကပတ်တော်တွေလာတလလုံးစာတွေနှလုံးသွင်းရမယ်အခြေခံနှလုံးသားထဲမှာထားရမယ်နှုတ်ကပတ်တော်တွေကိုခံယူရတော့အခွင့်ပြန်လဲပေးတော့ကြောင့်ယေရှုတင်နေတလပြီးတလပို့ဆောင်တော့ဖခင်ကိုတော့နာမတော်ကိုလည်းချီးမွမ်းပါတယ်သူသဖြင့်မတ်လအတွက်တာသမီတို့ပြင်ဆင်ကြတဲ့အခါမှာအခြားအရာများထက်ကိုတော့နှုတ်ကပတ်တော်အားဖြင့်အသက်တာကိုပြင်ဆင်ဖို့တာ၍အရေးကြီးတဲ့အတိုင်းပဲယနေ့မှာတယောက်စီတိုင်းကနှုတ်ကပတ်တော်ကိုခံယူပြီးသက်တာများကိုပြင်ဆင်ကြတဲ့အခါမှာဝိညာဉ်တော်သည်လိုအပ်သည့်အတိုင်းတာသမီတို့ကိုအတွင်းနှလုံးသားထဲဒီစကားပြောလျက်ဤနှုတ်ကပတ်တော်များအားဖြင့်မတ်လတစ်လလုံးအောင်မြင်စွာနဲ့အသက်တာမှာရှောက်လန်းနိုင်ဖို့ရအကြောင်းဖြစ်စေပါနှုတ်ကပတ်တော်ကိုယေရှုနာမ၌လက်တော်ထဲမှာဆက်ကပ်အနံလျက်ဆုတောင်းကြပါရဖဖခင်အာမင်ကျွန်တော်တို့ဒီကျမ်းမာခြင်းဆိုတဲ့ခေါင်းစဉ်ကအင်မတန်မှကြီးမားချေပြန့်ပါတယ်ဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အသေးစိတ်မသွားနိုင်သည့်တိုင်အောင်အခြေခံယုံကြည်ရမယ့်ခံယူရမယ့်နှုတ်ကပတ်တော်အချက်တချို့ကိုကျွန်မဒီနေ့ညမှာနှလုံးသွင်းစေဖို့ရန်အတွက်ယူဆောင်လာတာဖြစ်ပါတယ်လို့နံပါတ်၁ချက်နေနဲ့ကျွန်မတို့ကျမ်းမာဖို့ရန်အတွက်ဘုရားခင်အလိုတော်ရှိတယ်နော်။ဘာဖြစ်လို့လဲဆိုတော့တစ်ခါကြရင်ကျွန်မတို့ကဘုရားကငါ့ကိုဒီလိုမျိုးဒုက္ခဆင်းရဲခံစေတာပါနော်။ဒီလိုမျိုးအနာရောဂါထဲမှာငါ့ကိုသွာလာစေတာပါ။ဘုရားကငါ့ကိုပေးထားတာပါလို့လွဲမှားစွာယုံကြည်တတ်တယ်။တချို့ကြတော့လဲကျွန်မတို့ကျမ်းမာဖို့ရန်အတွက်ကိုဘုရားခင်ကအလိုတော်ရှိရလားလို့နော်။တန်တရားစိတ်နဲ့မေခွန်းများနဲ့ကျွန်မတို့ရှိတတ်တယ်။တရားရခိုင်နှုန်းတေချာတာကတော့ဘုရားခင်သည်ကျွန်မတို့ကျမ်းမာဖို့ရန်အတွက်အလိုရှိသောဘုရားဖြစ်တယ်။ဘာဖြစ်လို့လဲဆိုတော့ဖခင်ရဲ့ကယ်တင်ခြင်းအမှုမှာကျမ်းမာခြင်းဆိုတာကတွဲပြီးတော့ပါလာပြီးသားဖြစ်တယ်။ဆိုတော့ဖခင်ကကျွန်တော်တို့ကိုကယ်တင်လိုက်တဲ့အခါမှာကျွန်တော်ရဲ့ဝိညာဉ်ထာဝရအသက်เนาะထာဝရငရဲတဲ့ကနေလွတ်မြောက်ပြီးတော့ထာဝရအသက်ရဖို့တခုတည်းမကပဲနဲ့ကျွန်မတို့ခန္ဓာစိတ်ဝိညာဉ်ကျမ်းမာဖို့လွတ်မြောက်ဖို့ကယ်တင်ခြင်းရဖို့ရန်အတွက်ဖြစ်တယ်ဆိုတာကိုအရင်ဆုံးနားလည်ဖို့ရန်အတွက်လိုအပ်ပါတယ်လို့ဟေရှာယ53အခန်းငယ်4နဲ့5ကိုဖတ်ခြင်းနဲ့သို့တော်လည်းထိုသူသည်ငါတို့အနာရောဂါဝေဒနာများကိုယူတင်ဆောင်ရွက်လေ၏ဒဏ်ခတ်တော်မူခြင်းကို၎င်းဘုရားခင်ဆုံးမ၍နှိမ်ချတော်မူခြင်းကို၎င်းခံရတော်သူဖြစ်သည်ဟုငါတို့သည်ထင်မှတ်ကြပြီထိုသူသည်ငါတို့၏လွန်ကျူးခြင်းအပြစ်များကြောင့်နာကျင်စွာထိုးခြင်းနှိမ့်ဆက်ခြင်းကိုခံရလေ၏ငါတို့၏ငြိမ်သက်ခြင်းချမ်းသာကိုဖြစ်စေသောဆုံးမခြင်းသည်သူ့အပေါ်သို့ရောက်၍သူခံရသောဒဏ်ချက်တော်အပြင်ငါတို့သည်အနာပြောက်လျက်ရှိကြ၏နော်ဒီကျမ်းစာထဲမှာကျွန်တော်တို့တွေ့ရတဲ့အတိုင်းပဲယေရှုခရစ်တော်ဖျားလက်ဝါးကတိုင်ပေါ်မှာခံခဲ့တဲ့အရာတွေအားလုံးကနော်အသွေးသွန်းခဲ့တဲ့အရာနော်ရိုက်နှက်ချင်းခံရတဲ့အရာအသက်ဆုံးခဲ့တဲ့အရာမှာကျွန်တော်တို့ထာဝရအသက်ကိုရပြီးတော့အပြစ်ဆေးကြောခြင်းရရှိဖို့ရအတွက်တာမကဘဲနဲ့ကျွန်တော်တို့ရဲ့အနာရောဂါတွေနှိမ့်ဆက်ခြင်းတွေကနေပြီးတော့လွတ်မြောက်ဖို့ရအတွက်သူကိုယ်တိုင်ကနာကျင်ခြင်းနှိမ့်ဆက်ခြင်းကိုခံရတယ်ဆိုတာကိုကျမ်းစာကပြောထားပြီးသားဖြစ်တယ်မတဲခန်းကြီးရှစ်အခန်းငယ်19မှာလဲထိုအကြောင်းအရာဟူမူကားသူသည်အကျွန်ုပ်တို့အနာရောဂါဝေဒနာများကိုယူတင်ဆောင်ရွက်လေသည်ဟုပရောဖက်ဟေရှာယဟောပုသောစကားပြည့်စုံမိအကြောင်းဒီနော်ဓမ္မဟောင်းထဲမှာဟေရှာယခုနဖတ်သွားတဲ့53မှာပေါ်ပြထားတဲ့အရာဒီဒီနေ့မတဲဓမ္မတိကျမ်းထဲမှာလဲပြန်လဲပြီးတော့တက်တေထူထားတယ်ဆိုတော့ကျွန်တော်တို့တွေ့ရတယ်။နောက်ကျမ်းစာလေးတစ်ပိုက်ဖတ်ချင်ပါတယ်။တစ်ပေခန်းကြီး2အခန်းငယ်24မှာငါတို့သည်အပြစ်နှင့်ဆိုင်သောအရာ၌အသေးဖြစ်၍ဖြောင့်မတ်ခြင်းအရာ၌အသက်ရှင်စေမိအကြောင်းငါတို့အပြစ်များကိုကိုယ်တော်တိုင်တစ်တိုင်မှခံတော်မူပြီးဒဏ်ချက်တော်အားဖြင့်သင်တို့သည်အနာပြောက်လျက်ရှိကြ၏။နော်ယနေ့ဖတ်သွားတဲ့ကျမ်းစာတွေအားဖြင့်ကျွန်တော်တို့သိရတဲ့အရာကယေရှုခရစ်ကျွန်တော်တို့ကိုကယ်တင်ခြင်းအမှုမှာနော်ကျမ်းမာခြင်းဆိုတဲ့အရာကျမ်းမာခြင်းဆိုတဲ့ကောင်းကြီးเนาะအနာရောဂါကနေငြိမ့်စေရသောအခွင့်က ပါပြီးသားเนาะအထူးတလဲကျွန်တော်တို့လိုက်ရှာစရာမဟုတ်ဘဲနဲ့ထိုးကဲတင်ခြင်းနဲ့မှာပါပြီးသားဖြစ်တယ်တနည်းအားဖြင့်ဘုရားခင်ကကျွန်တော်တို့ကိုကဲတင်တဲ့အခါမှာကျမ်းမာစီလို့တော့ဘုရားလည်းဖြစ်တယ်ဆိုတာကိုယနေ့ခံယူစေခြင်းပါတယ်เนาะဒါကြောင့်ငါကျမ်းမာဖို့ဘုရားအလိုတော်ရှိပါမလားเนาะငါဒီလိုပဲယောဂဝေဒနာခံစားနေဖို့ပဲဘုရားအလိုတော်များဖြစ်မလားလို့လုံးဝတန်တရားမရှိဖို့ရန်အတွက်ယေရှုနာမ၌မြတ်တာရခံခြင်းနဲ့ဒီအားဖြင့်လည်းတိုက်တွန်းနှိုးဆော်ခြင်းပါတယ်လို့ဘာလို့လဲဆိုတော့ကျွန်တော်တို့အတွေးခေါ်ထဲမှာစာတန်ကလှည့်ဖျားလိုက်တဲ့အခါမှာကျွန်တော်တို့ကနော်အနာယောဂါငြိမ်းဖို့ထက်နော်ဒီဟာဒီဒုက္ခဆင်းရဲတွေကိုခါးစည်းပြီးခံဖို့နော်ဒီအနာယောဂါတွေဆွဲကပ်ပြီးတော့ကျွန်တော်တို့အသက်ရှင်နေဖို့ရန်အတွက်ပဲနော်ကျွန်တော်တို့မတိလိုက်တဲ့အချိန်မှာထိုစာတန်ရဲ့ကြော့ခွင်းထဲမှာကျွန်တော်တို့ကနစ်မျောသွားတတ်တဲ့အတွက်ကြောင့်ဖြစ်တယ်။ဒါကြောင့်ယုံကြည်ပါဝန်ခံပါငါကြမ်းမာဖို့ဘုရားခင်လိုရှိတယ်ဟာလေလုယာယေရှုရဲ့ကယ်တင်ခြင်းအမှုမှာထာဝရအသက်နဲ့အတူငါကျမ်းမာဖို့ရန်အတွက်လည်းပါလာပြီးသားဖြစ်တယ်ဆိုတာကိုယုံကြည်ပြီးတော့ကျွန်တော်တို့အတူတူကဝန်ခံဖို့ရန်အတွက်ဖြစ်ပါတယ်လို့ဒုတိယချက်အနေနဲ့ခရစ်တော်ရဲ့သာသနာလုပ်ငန်းเนาะယေရှုခရစ်တော်ဘုရားကဒီလောကကိုကြွလာပြီးတော့လူစားတိကိုခံယူတယ်ခံယူပြီးတဲ့အခါမှာလောကမှာသူက3နှစ်လုံးเนาะသာသနာလုပ်ငန်းများကိုလှုပ်ဆောင်ခဲ့ပြီးတော့မှလက်ဝါးကားတိုင်းပေါ်မှာကျွားတို့အပြစ်တွေအတွက်အသေးခံပြီးတော့အသက်ကိုဆွန့်ခဲ့တာဖြစ်တယ်3ရက်မြောက်တဲ့နေ့မှာပြန်လည်ရှင်ပြန်ထမြောက်တယ်ဆိုတော့ထို3နှစ်တာယေရှုခရစ်တော်ဘုရားရဲ့သာသနာလုပ်ငန်းကိုကျွားတို့ခြုံငုံပြီးတော့ကြည့်မယ်ဆိုရင်အဓိကသူလှုပ်ဆောင်တဲ့အရာ3ချက်ရှိတယ်เนาะကျွားတို့အားလုံးသိတဲ့အတိုင်းပဲ teaching ဘိုင်းရှိတယ်preaching ရှိတယ် healing เนาะဒီ3ခုကိုပဲသူကအဓိကထားပြီးတော့လှုပ်ဆောင်တာဖြစ်တယ်။တနည်းအားဖြင့်သူ့ရဲ့သာသနာလုပ်ငန်းရဲ့3ပုံတပုံဟာကျမ်းမာလူတွေကိုကျမ်းမာစေခြင်းအလုပ်ကိုသူလုပ်တာဖြစ်တယ်เนาะ။တရားဟောတယ်၊တွင်တင်တယ်၊ဆရာတယောက်ကဲ့သို့เนาะတွင်တင်ခြင်းအမှုကိုပြုတယ်ထို့တူပဲကျမ်းမာစေခြင်းเนาะကျမ်းမာခြင်းနမိတ်လက္ခဏာယေရှုရဲ့အထက်ကနေစီးစင်းတယ်เนาะကျွားတို့တည်တဲ့သွေးသွနာဆွဲတော့ဆနစ်နဲ့သွေးသွနာဆွဲတော့အမျိုးသမီးကျမ်းမာတဲ့နော်ဘာဒီမဲကျမ်းမာတဲ့နော်နှဆိုးဆွဲတော့သူတွေနော်လေကောင်နဲ့ဆွဲတော့သူလွတ်ချင်းခွင့်ကိုရတယ်နော်ပြီးလို့ရှင်ကျွားတို့မျက်စိကန်းတော့သူတွေပြန်မြင်တယ်နူနာတဲ့တွေကယောဂါပျောက်ကြတယ်နော်ခြေလက်မဆွမ်းတဲ့လူတွေကထပြီးတော့လမ်းလျှောက်ကြတယ်သေးတော့သူများပင်လင်ပြန်လဲရှင်ပြန်ထမြောက်ဒါကြောင့်3နှစ်တာယေရှုရဲ့ဒီလောကမှာလှုပ်ဆောင်ခဲ့တဲ့သာသနာလုပ်ငန်းကိုကျွန်တော်တို့ခြုံငုံပြီးတော့ကြည့်မယ်ဆိုရင်အနာယောဂါငြိမ်းခြင်းဟာအင်မတန်မှအရေးကြီးတဲ့เนาะယေရှုခရစ်တော်ဘုရားရဲ့အတိတ်ကလှုပ်ဆောင်ချက်ထဲမှာ3မျိုးထဲမှာတစ်ခုအပါဝင်ဖြစ်တယ်ဒါကြောင့်ကျွန်တော်တို့ကစမ်းမချင်းဆိုတဲ့အရာကိုလစ်လူမရှုဖို့အရေးကြီးတယ်เนาะဒီလောကပဲနာမှာပေါ့เนาะဖြစ်မှာပေါ့ဆိုပြီးတော့ကျွန်တော်တို့ကယောဂါကိုလက်ခံဖို့မဟုတ်ပဲねယေရှုခရစ်ကိုယ်တိုင်ကfocus လုပ်တဲ့เนาะတကယ်ပဲလိုအပ်တယ်လို့သူကယုံကြည်ခံယူပြီးတော့လူတွေရဲ့အနာယောဂါကိုငြိမ်းစေခြင်းအမှုကိုသူ့ရဲ့အဓိကအလုပ်တစ်ခုအနေနဲ့ဒီလောကမှာလှုပ်ဆောင်သွားခဲ့တယ်ထို့အရကျွန်တော်တို့မမေ့ဖို့ရန်အတွက်အရေးရေးကြီးပါတယ်เนาะမဿဲခန်းကြီး၄အခန်းငယ်23မှာယေရှုသည်တရားစရတ်တို့၌ဆုံးမဩဝါဒပေးလျက်နိုင်ငံတော်နဲ့ရှင်သောဧဝံဂေလိတရားကိုဟောတယ်ဆုံးမဩဝါဒပေးတယ်နိုင်ငံတော်နဲ့ရှင်သောဧဝံဂေလိတရားကိုဟောတယ်လူတို့တွင်အနာယောဂါအမျိုးမျိုးတို့ကိုငြိမ့်စေလျက်ဂါလိလဲပြည်တစ်လျှောက်လုံးကိုဒေသစာရီလှဲ့လေတော်မူ၏เนาะအနာယောဂါငြိမ့်စေခြင်းကိုယေရှုကလစ်လူမရှုဘူးเนาะမင်းတို့ယောဂါတွေခဏခံလိုက်အောင်เนาะငါလဝါကတိုင်းမှအသေးခံမယ်ပြီးသွားလို့ရှိရင်မင်းတို့ကเนาะဒီငရဲတဲ့ကနေလွတ်မြောက်ရသောအခွင့်ကိုရမယ်ဒီလောက်ဆိုတော်ပြီဆိုပြီးတော့မထားခဲ့ပဲနဲ့เนาะသူ့အတွက်အချိန်မရှိဘူးအာတကယ်ပဲညအချိန်မှပင်လင်သူနဲ့တွေ့တဲ့လူတိုင်းသူ့စီကိုရောက်လာတဲ့အနာယောဂါတိုင်းကိုသူကပေးပျောက်ခြင်းအပြင်လူတွေအပေါ်မှာတကယ်ပဲဘုရားရဲ့နမိတ်လက္ခဏာထင်ရှားစေခဲ့တယ်เนาะဒါကြောင့်ကျွားတို့တက်တာထဲမှာเนาะစာတန်ရဲ့လှည့်ဖျားထားတဲ့ကျွားတို့ရဲ့အတွေးခေါ်တွေကိုနှုတ်ကပတ်တော်အပြင်အမြဲတမ်းပြန်လဲပြီးတော့တဲ့မှတ်ဖို့ရန်အတွက်အရန်ရေးကြီးတယ်เนาะစာတန်ကအနာယောဂါနဲ့ကျွားတို့ကိုလာပြီးတော့ချိန်ချောက်တဲ့အခါမှာเนาะတနည်းအားဖြင့်သူဒီခိုးဖို့တတ်ဖို့ဖျက်ဆီးဖို့လို့ပြောတဲ့အတွက်ကျွားတို့ရဲ့ကြမ်းမာခြင်းကိုခိုးယူတဲ့အခါမှာကျွားတို့ကိုเนาะအနာယောဂါထဲမှာဖိစီးခြင်းထဲမှာကျွားတို့ရှိဖို့ရန်အတွက်စာတန်ကเนาะကျွားတို့ရဲ့ကောင်းကြီးမင်္ဂလာကျွားတို့ကျမ်းမာခြင်းတွေကိုဖျက်ဆီးတဲ့အခါမှာကျွန်မတို့ကဒီတိုင်းပဲလက်ခံပြီးတော့မနေဘဲနဲ့เนาะဟေးစာတန်ယေရှုခရစ်တော်ဘုရားကသူ့ရဲ့သားသမီးတွေငါတို့တွေကိုကျမ်းမာစေခြင်းနဲ့ဘုရားဖြစ်တယ်เนาะကျမ်းမာဖို့ရအလိုရှိသောဘုရားဖြစ်တယ်သူ့အတွက်เนาะအယံပင်ပန်းတဲ့အချိန်မှာပင်လေလူသားတယောက်အနေနဲ့သူဒီလောကမှာအမှုတော်ဆောင်တဲ့အချိန်မှာเนาะသွာလာလှုပ်ရှားတဲ့အချိန်မှာတကယ်ပဲသူပင်ပန်းဆုံးအချိန်သူ့အတွက်လုံးဝညှိုးငယ်ဆုံးအချိန်မှာပင်လေအနာယောဂါတဲ့တွေကိုလုံးဝလစ်လူမရှုသောယေရှုခရစ်တော်ဘုရားကယနေ့ကျွားတို့ကိုးကွယ်သောဘုရားမနေ့နေ့နောက်ကာလမပြောင်းလဲသောဘုရားဖြစ်ပါတယ်ဒါကြောင့်ကျွားတို့အနာယောဂါအတွက်ဆုတောင်းတဲ့အခါမှာလေကိုတော့အလိုရှိရင်เนาะ ပေးပြောက်ပါအလိုရှိမလားမသိဘူးလို့ကျွန်တော်တို့တန်တရားစိတ်နဲ့ဆုတောင်းစရာမလိုဘူး။တင်ကြမ်းမှာဖို့ဘုရားခင်အလိုရှိတယ်။တင်ကြမ်းမှာဖို့ရန်အတွက်ယေရှုခရစ်ကအဓိကထားပြီးတော့အလုံးလုံးနေတယ်ဆိုတာကိုယုံကြည်ရမှာဖြစ်ပါတယ်။ဒါဆိုရင်တချို့ကမေးခွန်းမေးကောင်းမေးပါလိမ့်မယ်နော်။ဒါဆိုရင်ဒီနေ့လောကမှာလူတိုင်းဘာလို့မကြမ်းပါသလဲ။ဘုရားကအလိုရှိတယ်လို့ပြောတယ်။ဒါပေမဲ့ယောဂဝိသနာခံစားနေကြတယ်။ဘာကြောင့်လဲလို့ကျွန်တော်တို့မေးခွန်းထုတ်တော်သူရှိကောင်းရှိလိမ့်မယ်နော်။ဒါကအာရိုးရိုးရှင်းရှင်းလေးနဲ့เนาะတူတူတုတ်တုတ်ဖြေရမယ်ဆိုရင်ကဲတင်ချင်းเนาะငရဲကနေလွတ်မြောက်ဖို့ရန်အတွက်ကျွန်တော်တို့ကဲတင်ချင်းကိုဘုရားကအခမဲ့ပေးတယ်လူသားတိုင်းအတွက်ဖြစ်တယ်ဒါပေမဲ့ဘသူတွေကထိုကဲတင်ချင်းကိုရလဲဆိုတော့ယုံကြည်သောသူတွေကပဲကဲတင်ချင်းကိုရတယ်ထာဝရအသက်ကိုရတယ်ငရဲကနေလွတ်မြောက်တယ်ထို့အတူပဲအနာရောဂါငြိမ်းချင်းလည်းအတူတူပါပဲယေရှုကလက်ဝါးကတိုင်းပေါ်မှာနာကျင်စွာထိုးခြင်းနှိပ်စက်ခြင်းကိုကျွန်မတို့အားလုံးအတွက်သူကခံသွားပြီးပြီဒါပေမဲ့အဲ့ဒီအနာရောဂါငြိမ်းချင်းကဘသူတွေအပေါ်မှာတက်ရောက်တယ်လေဘသူတွေပေါ်မှာအလုံးလုံးတယ်လေဆိုတော့ငါအတွက်ဖြစ်တယ်ငါရဲ့နော်အပြစ်ကြောင့်ပဲဖြစ်ပါစေဘာကြောင့်ပဲဖြစ်ပါစေဒီအနာရောဂါမှန်သမျှဟာနော်ယေရှုခရစ်တော်ဘုရားကဒဏ်ချက်တော်အဖြစ်နော်ပေးပြောက်ပြီးသားဖြစ်တယ်ဆိုတာကိုအကျွင်းမဲ့ကျွန်တော်တို့ယုံကြည်တော်သူအပေါ်မှာထိုအနာရောဂါငြိမ်းချင်းတကူကတက်ရောက်တာဖြစ်တယ်ဟာလေလုယာဒါကြောင့်ကျွန်တော်တို့နေ့တိုင်းယုံကြည်ဝင်ခံရမယ်ငါဟာကြမ်းမာတော်သူဖြစ်တယ်เนาะငါဟာယေရှုရဲ့တန်ချက်တော်အဖြစ်အနာရောဂါငြိမ်းတော်သူဖြစ်တယ်စာတန်ကတော့ငါစီကနေကြမ်းမာခြင်းတွေခိုးယူတယ်ငါစီကနေပြီးတော့เนาะငြိမ်းသက်ခြင်းတွေခိုးယူတယ်ငါစီကနေဝမ်းမြောက်ခြင်းတွေခိုးယူတယ်ဒါပေမဲ့เนาะယေရှုကဘာပြောလဲငါမူကားတိုးတို့ဒီအသက်လွတ်ယုံများမကအထူးသဖြင့်ကြွယ်ဝပြည့်စုံသောအသက်ကိုပေးဖို့ရန်အတွက်ငါလာတာဖြစ်တယ်တဲ့เนาะအသက်လွတ်တယ်ဆိုယုံကလေးပဲလွတ်ဖို့ရန်အတွက်လာတာမဟုတ်ဘူးလို့ယေရှုကပြောပြတာဖြစ်တယ်။ဒါကြောင့်အရေးကြီးဆုံးကဘာလဲဆိုတော့ကျွန်တော်တို့ယုံကြည်ဖို့ရန်အတွက်ဖြစ်တယ်နော်။ယေရှုကသင်ကိုအနာရောဂါငြိမ်းစေခြင်းနဲ့ဆန္ဒရှိယုံမှုပဲနဲ့လက်ဝါးကားတိုင်းပေါ်မှာကျွန်မတို့ရဲ့အနာရောဂါတွေအားလုံးပျောက်ကင်းနိုင်ဖို့ရန်အတွက်လိုအပ်တဲ့ပေးဆက်မှုအားလုံးကိုသူကပေးဆက်ပြီးသွားပြီဆိုတာကိုယုံကြည်ခြင်းနဲ့ကျွန်တော်တို့လက်ခံဖို့ရန်အတွက်ဖြစ်တယ်။ကဲတင်ခြင်းကိုလည်းယုံကြည်ခြင်းနဲ့ကျွန်တော်တို့လက်ခံရတယ်လို့ပဲအနာရောဂါငြိမ်းခြင်းကိုလည်းယုံကြည်ခြင်းနဲ့သင်နဲ့ကျွန်ုပ်ကကိုယ်ပိုင်အဖြစ်လက်ခံမှထိုအရာကကျွန်တော်တို့အသက်တာထဲမှာအလုံးလုံးမှာဖြစ်ပါတယ်လို့နော်။နံပါတ်3ချက်အနေနဲ့အနာရောဂါကဖျားစီကမလာဘူးနော်။ဆိုတော့ဒီအရာကိုတော့ကျွားတို့ပြောမယ်ဆိုအကျဲတဝင့်เนาะချက်ထွင်ပြီးတော့လူတွေအများကြီးကပြောကြပါတယ်သို့တော်လဲဒီနေရာမှာတော့ကျွားတို့ကเนาะအတိုးတိုးလေးနဲ့เนาะကျွားတို့ရဲ့ယုံကြည်ချက်ခံယူချက်ကိုဝင်မြရမယ်ဆိုရင်အနာယောဂါကဖျားစီကနေဘယ်တော့မှမလာဘူးတနည်းအားဖြင့်ဘုသူစီကပဲလာလဲဆိုတော့စာတန်စီကနေပဲလာတာဖြစ်တယ်ဖယားကကျွားတို့ကိုတိတ်ချစ်တဲ့ဖယားဖြစ်တယ်เนาะကျွားတို့ကောင်းစားဖို့ကျွားတို့ကြမ်းမာဖို့ကျွားတို့ပြည့်စုံဖို့ကျွားတို့ငရဲကနေလွတ်မြောက်ဖို့အတွက်ပဲအလိုရှိသောဖယားဖြစ်တယ်ကျွားတို့ကိုနာကျင်ဖို့ပျက်စီးဖို့ဆုံးရှုံးဖို့ဘယ်တော့မှဖယားခင်အလိုမရှိပါဘူးเนาะတမန်တော်ဝိထုခန်းကြီး30အငယ်38ကိုဖတ်ချင်ပါတယ်ထိုအကြောင်းအရာဟုမူကားတဲ့เนาะဖယားသခင်သည်တန်ရှင်သောဝိညာဉ်တော်နှင့်၎င်းတကိုးတော်နှင့်၎င်းနာဇရက်မြို့သားယေရှုကိုဗိတ်သိက်ပေးတော်မူသည်ဖြင့်ထိုသူသည်ဖယားသခင်၏အခွင့်တော်နှင့်ဂျေဇူးပြုလျက်မာနညင်းဆဲသောသူအပေါင်းတို့အားချမ်းသာကိုပေးလျက်လှည့်လည်တော်မူ၏တဲ့เนาะမာနညင်းဆဲသောသူအပေါင်းတို့ကိုလှည့်လည်ပြီးတော့သူကကျမ်းမာစေတယ်တဲ့เนาะဟာလေလုယာဒါကြောင့်အနာယောဂါမကျမ်းမာခြင်းဆိုတာကတနည်းအားဖြင့်မာနရဲ့ညင်းဆဲခြင်းစာတန်စီကနေလာသောအရာဖြစ်တယ်ထိုရာတွေကိုလွတ်ချင်းခွင့်ပေးဖို့ရန်အတွက်ဖျားသခင်သည်တန်ရှင်သောဝိညာဉ်တော်နှင့်၎င်းတကိုးတော်နှင့်၎င်းနာဇရက်မြို့သားယေရှုကိုဗိတ်သိက်ပေးတယ်။ဟာလေလုယာ။လုကာခန်းကြီး73အခန်းငယ်30ကနေ73ကိုကျွန်တော်တို့ကြည့်မယ်ဆိုရင်လေအမျိုးသမီးတစ်ယောက်က18နှစ်လုံးလုံးကြောကုန်းခြင်းဝေဒနာကိုခံရတဲ့အရာကိုကျွန်တော်တို့တွေ့ရမှာဖြစ်တယ်။တနေ့သောဥပုံနေ့၌ယေရှုသည်တရားစရက်တွင်ဆုံးမဩဝါဒပေးတော်မူသောအခါ18နှစ်ပတ်လုံးနော်18နှစ်ပတ်လုံးနတ်ဆွဲ၍ယောဂါနှိပ်စက်ခြင်းကိုခံရသောမိန်းမတစ်ယောက်ရှိ၏နော်သူရဲ့ကြောကုန်းပြီးတော့18နှစ်ပတ်လုံးနေရတဲ့အရာဟာဘာကြောင့်လဲလို့ဆိုလို့ရှိရင်ဒီမှာနော်နတ်ဆိုးဆွဲပြီးတော့ယောဂါနှိပ်စက်ခြင်းကိုခံရတယ်ဒါကြောင့်အနာယောဂါမှန်သမျှသည်ဖျားစီရမလာဘူးအနာယောဂါမှန်သမျှသည်စာတန်နဲ့နတ်ဆိုးစီကနေပဲလာတယ်ဆိုတာကိုကျွန်တော်တို့နားလည်ဖို့ရန်အတွက်သိရကြည့်တယ်နော်တခါတလေမှာအตาလေးနဲ့နော်စာတန်ကလက်တလုံးချအလုံးလုံးပြီးတော့ဟာငါတို့ဒီယောဂါခံစားရတာလေဖះလိုတော့ပါပဲအချိန်တိုင်ပျောက်မှာပါအဲ့လိုတွက်ဖို့မဟုတ်ဘူးနော်နတ်ဆိုးရဲ့နှိပ်စက်ခြင်းကိုကျွန်တော်တို့ကဖះခင်ကလုံးဝခွင့်မပြုဘဲနဲ့နော်ဒီညမှာ၁၈နှစ်လုံးလုံးသူကနတ်ဆိုးရဲ့ချုံနှောင်ခြင်းကိုခံရထိုမိမသည်ကြောကုန်း၍ကိုယ်အလင်းမဆက်နိုင်ယေရှုသည်ထိုမိမကိုမြင်တော်မူလျက်အထံတော်သို့ခေါ်၍အချင်းမိမတင်သည့်အနာရောဂါနှင့်ကင်းလွတ်၏ဟုမိန့်တော်မူလျက်သူ့အပေါ်မှာလက်တော်ကိုတင်တော်မူသည်ဖြင့်သူသည်ချက်ချင်းတဲ့မှတ်ခြင်းသို့ရောက်၍ဘုရားခင်ဂုံကျေးဇူးတော်ကိုချီးမွမ်းလေ၏ဟာလေလုယာ ဒီလမှာလဲเนาะကျွန်တော်တို့ session နှစ်လောက်ကြာတာတောင်မှเนาะချက်ချင်းကုန်းနေတဲ့ကြောကပြန်ဆက်နေဆိုရင်ဒီ March လမှာကျွန်တော်တို့ဘလောက်ပဲကြာတဲ့အနာယောဂါဖြစ်ပါစေเนาะခဏတာခံရတဲ့ယောဂါဖြစ်ပါစေလုံးဝပျောက်ကင်းသောလဖြစ်ဖို့ဘုရားရှင်ကောင်းကြီးပေးပါစေ hallelujah ယုံကြည်ရအောင်เนาะဒီအရာကအနာယောဂါကြာနေပြီဆိုတော့ပျောက်မှာမဟုတ်ဘူးလို့မထင်ပါနဲ့เนาะယေရှုကိုယုံကြည်ပါသူ့ရဲ့ပေးဆက်ခဲ့တဲ့အရာကိုယုံကြည်ပါသူ့ရဲ့ဂတိတော်ကိုယုံကြည်ပါထို့အရာအပြင်ကျွန်တော်တို့ကလွတ်မြောက်သောသူများဖြစ်တယ် hallelujah ဒီကျမ်းစာကိုကျွန်တော်တို့ကြည့်တဲ့အခါမှာနတ်ဆိုးဆွဲပြီးယောဂါနှိပ်စက်ခြင်းကိုခံရတယ်တနည်းအားဖြင့်နတ်ဆိုးကချုံနှောင်ထားသောเนาะအမျိုးသမီးလို့ပြောတယ်เนาะဆိုတော့ဒီနေ့ကျွန်တော်တို့စာတန်ရဲ့ချုံနှောင်ခြင်းအားလုံးကိုခါချရမယ့်လဖြစ်တယ် hallelujah ကျွန်မကိုယ်တိုင်လည်းခုဒီရပိုင်းဆိုရင်တော်တော်လေးကိုเนาะအာစာတန်ရဲ့အလုံးလုံးတဲ့အရာတွေเนาะခန္ဓာကိုယ်မှာခံစားရတဲ့အရာမြောက်များစွာရှိတယ်ဒါပေမဲ့ဒီနှုတ်ကပတ်တော်ဒီလအတွက်ကျွန်တော်တို့ theme ကိုလေလာရင်းနဲ့เนาะနာခံရင်းနဲ့ယုံကြည်ရင်းနဲ့နှလုံးသွင်းရင်းနဲ့เนาะကျွန်မအသက်တာထဲမှာပဲလေတော်တော်များများเนาะဆာလဲချုံနှောင်ချင်းနေဖခါကလွတ်ချင်းခွင့်ကိုပေးလာတာဖြစ်တယ် hallelujah ဆိုတော့ယုံကြည်ရအောင်ဒီလဟာကျွားတို့ကျမ်းမာခြင်းအထူးထင်ရှားတက်ရောက်တော်လာဖြစ်တယ်ဆိုတာကိုယုံကြည်စေခြင်းပါတယ်လို့နောက်နံပါတ်၄ချက်နဲ့အာနောက်ဆုံးချက်ကတော့ယုံကြည်သူများကကိုယ်တိုင်เนาะကျွန်မတို့ကိုယ်တိုင်ကကျမ်းမာတော်သူဖြစ် hallelujah ကျမ်းမာတော်သူဖြစ်ဖို့ဖခါကလိုတော်ရှိတယ်ထို့အတူပဲအခြားသောအနာယောဂါရှိသောသူများအတွက်လည်းကျွန်တော်တို့ကစံမာခြင်းကိုတည်ဆောင်သောသူများဖြစ်ဖို့ရတဲ့ဖျားခင်လူရှိပါတယ်။ကျမ်းစာတချို့ကိုဖတ်ပါမယ်။လုကာအခန်းကြီး9အခန်းငယ်1နဲ့2မှာတကြိမ်နှစ်ပါးသောတပည့်တော်တို့ကိုစုဝေးစေတော်မူပြီးမှနတ်ဆိုးအပေါင်းတို့ကိုနိုင်သောတကိုးနှင့်အနာယောဂါတို့ကိုငြိမ့်စေခြင်းကအခွင့်တကိုးတို့ကိုပေးတော်မူ၏။ဖျားခင်နိုင်ငံတော်အကြောင်းကိုဟောပြောစေခြင်းက၎င်းလူနာတို့ကိုချမ်းသာစေခြင်းက၎င်းစေလွတ်တော်မူ၍တဲ့နော်။ဒီနေ့ယေရှုခရစ်တော်ဖျားကသူ့ရဲ့တပည့်တော်များကိုကောင်းကြီးပေးပြီးတော့စေလွတ်တဲ့အခါမှာမလုပ်ဖို့အတွက်လဲဆိုတော့เนาะနတ်ဆိုးအပေါင်းတို့ကိုနိုင်သောတကိုးနဲ့အနာယောဂါငြိမ့်စေခြင်းကအခွင့်တကိုးကိုပေးတယ်တဲ့เนาะပေးပြီးတဲ့အခါမှာနိုင်ငံတော်အကြောင်းကိုဟောပြောဖို့နဲ့လူနာတွေကိုချမ်းသာစေဖို့ရန်အတွက်စေလွတ်တယ်တဲ့เนาะဒီနေ့ကျွန်မတို့ကကိုယ်တိုင်ခရစ်တော်ရဲ့ဒဏ်ချက်တော်အပြင်ကျမ်းမာတော်သူများဖြစ်ယုံတာမကเนาะဘာအတွက်ကျွန်တော်ကိုဘုရားကစေလွတ်ထားလဲဆိုတာနားလည်ဖို့အရင်ရေးကြည့်ပါတယ်ဘာလို့လဲဆိုတော့ကျွန်တော်ပြန်စဉ်းစားကြည့်မယ်ဆိုရင်ယုံကြည်သူတွေကเนาะကျွန်တော်တနည်းအားဖြင့်အသင်းတော်တွေကเนาะဖခင်ရဲ့သားသမီးတွေကိုယ်တိုင်ကကကျွန်တော်ကျမ်းမာဖို့လည်းတိတ်မယုံကြည်ဘူးเนาะပြီးရင်သူတစ်ပါးကိုလည်းကျွန်တော်ဆုတောင်းပေးခြင်းအားဖြင့်ကျမ်းမာခြင်းတက်ရောက်မယ်လက်တင်ခြင်းအားဖြင့်ကျမ်းမာခြင်းတက်ရောက်မယ်ဆိုတာကိုလည်းတိတ်ပြီးတော့เนาะအယုံမထားတော့တဲ့ယုံကြည်သူတွေအသင်းတော်တွေများစွာဖြစ်လာတာကိုကျွန်တော်တွေ့ရပါတယ်เนาะဆိုတော့ဒါကကျွန်မခံစားရတယ်ကျွန်တော်တို့အသင်းတော်တွေအတွက် wake up call လို့မျိုးခံစားရတယ်เนาะယနေ့ကျွန်တော်တို့အသင်းတော်တွေမှာကျွန်တော်တို့ရဲ့အဖွဲ့အစည်းတွေမှာကျွန်တော်တို့ရဲ့ home cell တွေမှာကျွန်တော်တို့ရဲ့မိသားစုတွေမှာအနာရောဂါငြိမ်းချင်းကနေရာရဖို့ရန်အတွက်တိတ်ပြီးတော့အရေးကြီးတယ်ဒါကဖခါရဲ့ one of the main purpose เนาะသူ့ရဲ့လှုပ်ဆောင်ချက်ဖြစ်ပါတယ်ဆိုတော့ဒီလူကာထဲမှာပြောထားတဲ့အတိုင်းပဲเนาะ one day jesus called together his 12 disciples and gave them power and authority to cast out all demons and to heal all diseases เนาะအနာယောဂါအားလုံးကိုငြိမ်းစေဖို့ရန်အတွက်နဲ့တဲ့နော်နှစ်ဆိုးအပေါင်းတို့ကိုနှင်ထုတ်နိုင်သော authority နဲ့ power ကိုပေးတယ်တဲ့ hallelujah ယုံကြည်ဝင်ခံရအောင်ငါဟာနှစ်ဆိုးတို့ကိုနှင်ထုတ်နိုင်ဖို့ရန်အတွက်နဲ့အနာယောဂါအပေါင်းကိုငြိမ်းစေဖို့ရန်အတွက်ဖခါကငါ့ကို authority ပေးထားတယ်ဖခါကငါ့ကို power ပေးထားတယ်ဆိုတာကိုအသက်တစ်ပတ်ပြန်လည်ပြီးတော့ယုံကြည်ရအောင်မာကုခန်းကြီး16ခန်းငယ်19နဲ့18မှာเนาะဒါဒီလအတွက်ကျွန်တော်ရဲ့အခြေပြုကျမ်းလည်းဖြစ်ပါတယ်ယုံကြည်သောသူတို့၌ဖြစ်ရန်သောနမိတ်လက္ခဏာဟုမူကားတဲ့เนาะသင်ဥဆရာတို့၌လို့လည်းမပြောဘူးเนาะအင်္ဂလိပ်ဆရာတို့၌လို့လည်းမပြောဘူးယုံကြည်သောသူတို့၌ဖြစ်ရန်သောနမိတ်လက္ခဏာဟုမူကားเนาะဒီလဟာနမိတ်လက္ခဏာများထင်ရှားမဲ့လဖြစ်ပါတယ်ငါ၏နာမကိုအမိပြု၍နှက်ဆိုးတို့ကိုနှင်ထုတ်ကြလက်တန်ထူးခြားသောဘာသာစကားအမျိုးမျိုးတို့ကိုပြောကြလက်တန်မွေတို့ကိုဖန်းကန်ကြလက်တန်သေစေတတ်သောအစိတ်တောက်ကိုတောက်စားလျင်ဘေးဥပတ်နှင့်ကင်းလွတ်ကြလက်တန်မကြမ်းမမာသောသူတို့အပေါ်မှာလက်ကိုတင်၍ချမ်းသာပေးကြလက်တန်ဟုမိန့်တော်မူ၏။ဒါကယေရှုလုပ်မဲ့အလုပ်တွေကိုပြောထားတာမဟုတ်တော့ဘဲနဲ့ယုံကြည်သူတွေလုပ်မဲ့အလုပ်ယုံကြည်သူတွေအသက်တာမှာဖြစ်မဲ့အရာတွေကိုဒီနေရာမှာပြောထားတာဖြစ်တယ်။ဟာလေလုယ။ဒါကြောင့်ကျွန်တော်ကလူနာများပေါ်မှာလက်တင်ရင်သူတို့ကကြမ်းမာမယ်။ကျွန်တော်ကသေစေတတ်သောအစိတ်အောက်ကိုစားမိတဲ့အချိန်မှာပင်လင်ဘေးဥပါနဲ့ကင်းလွတ်မယ်။နော်။နှက်ဆိုးတွေကိုနှင်ထုတ်ရသောအခွင့်ကျွန်တော်တို့မှာရှိတယ်ဆိုတာကိုအသက်တပံယုံကြည်လျက်နားလည်လျက်လက်ခံဖို့ရတဲ့အရန်ရေးကြည့်ပါတယ်။နောက်ဆုံးကျမ်းစာလေးတစ်ပိုက်ဖတ်ချင်တယ်။ရာကုန်ခန်းကြီး9အခန်းငယ်14ကနေ18ကိုဖတ်မယ်ဆိုရင်တော့เนาะကျွန်တော်တို့တွေ့ရမှာဖြစ်တယ်။အရေးကြီးဆုံးအနေနဲ့14ကိုကျွန်မဖတ်ပါမယ်။ နာတော်သူရှိလင်တင်ဟုတ်တို့ကိုခေါ်၍သူတို့သည်သခင်ဖျားဤနာမတော်ကိုအမိပြုလျက်လူနာကိုစီနစ်လူ၍သူ့အပေါ်မှာဆုတောင်းကြစေနော်နာတော်သူရှိတယ်ဆိုရင်ကျွန်တော်တို့ကနော်အမ်ဖျားเจ้าလာစရာမလိုဘူးเนาะဖျားเจ้าကဒီတိုင်းပဲဖျားရှိခိုးဖို့ဝတ်ပြုဖို့ဆုတောင်းဖို့နှုတ်ကပတ်တော်ဒေသနာခံယူဖို့အဲ့လောက်ပဲလို့ကျွန်တော်တို့ယုံကြည်ထားတယ်နားလည်ထားတယ်ဆိုရင်တော့အင်မတန်ဝမ်းနည်းစရာကောင်းတယ်အစ်တတပံပြန်လဲပြီးတော့အားလုံးကိုကျွန်မအပါဝင်အားလုံးရဲ့အသက်တာထဲမှာပြန်လဲပြီးတော့ကျွန်တော်ရဲ့ယုံကြည်ခြင်းတွေကိုပြန်လဲနှိုးဆော်ရအောင်ဖျားရဲ့ဗိမ္မာန်တော်เนาะဖျားရဲ့လူတွေရှိတဲ့အဝင်းအဝိုင်းတော့ကျွန်တော်ရဲ့ home cell တွေသူတို့ပြင်ကျွန်တော်ရဲ့ဗိမာန်တော်တွေဟာအနာရောဂါငြိမ်းတဲ့ center တွေဖြစ်ဖို့ဖခင်လိုတော်ရှိတယ် hallelujah ကျွန်တော်ကဖခင်เจ้าအောင်လို့ပြောလိုက်တာနဲ့ worship တွေလုပ်ကြမယ်အလူငွေထဲ့မယ်နှုတ်ကပတ်တော်ခံယူမယ်ပြီးရင်ပြန်သွားမယ်เนาะအဆုတောင်းပေးလို့ဘယ်လိုလုပ်အနာရောဂါငြိမ်းမလဲမငြိမ်းခံရင်ပို့ပြီးတော့ဆက်ဆရာကောင်းတယ်เนาะအနာရောဂါငြိမ်းခြင်းအတွက်တောင်းနေတောင်းဆုတောင်းပေးဖို့ဆိုတော့အရာတော်မှကျွန်တော်ရဲ့အတွေးခေါ်ထဲမှာကျွန်တော်ရဲ့ agenda ထဲမှာကျွန်တော်ရဲ့ service တွေမှာ schedule တွေမှာမပါတော့ဘူးဆိုရင်ယနေ့ပြန်လဲပြီးတော့ကျွန်တော်ယုံကြည်ခြင်းတွေကိုလှုပ်နှိုးရအောင် hallelujah အနာရောဂါရှိသောသူတွေဟာတဲ့သင်းအုပ်တို့ကိုခေါ်၍ထိုသူတို့သည်သခင်ဖျားဤနာမတော်ကိုအမိပြုလက်လူနာကိုစီနဲ့လူပြီးတော့သူတို့ကိုဆုတောင်းပေးတယ်ဆိုရင်တဲ့သူတို့အနာရောဂါပျောက်မယ်ဟာလေလုယာတနည်းအားဖြင့်အသင်းတော်တွေဟာအနာရောဂါငြိမ်းတဲ့စင်တာတွေဖြစ်ဖို့ဘုရားခင်ကမျှော်လင့်တယ်နော်ကောင်းကြီးလဲပေးထားတာဖြစ်ပါတယ်ဒါကြောင့်ယနေ့ကျွန်မနှုတ်ကပတ်တော်နော်ကျွန်မအများအားပြောသလိုပဲလာတလာရဲ့ team ကိုကျွန်တော်တို့ပြောတဲ့အခါတိုင်းမှာတော့နော်သူ့ရဲ့အခြေခံအုံမြင့်အခြေခံယုံကြည်ရမယ်အချက်ကျွန်တော်တို့ထားရမယ်နှလုံးသားတွေကိုအဓိကထားပြီးပြောတာဖြစ်တဲ့အတွက်နော်ဒီအရာတွေကိုနားလည်စေချင်တယ်နော်အနာယောဂါဆိုတာဖျားစီကလာတာဘယ်တော့မှမဟုတ်ဘူးစာတန်စီကလာတာဖြစ်တယ်ဖျားသခင်ကသင်တဲ့ကျွန်ုပ်အနာယောဂါငြိမ်းဖို့ရန်အတွက်သူကတရားရခိုင်နှုန်းနော်သဘောတူသောဖျားအလိုရှိသောဖျားဖြစ်တယ်ထို့တူပဲကျွန်မတို့ကိုအနာယောဂါတွေကိုငြိမ်းစေယုံမကပဲနဲ့အနာယောဂါရှိသောသူများအပေါ်မှာကျွန်တော်တို့လက်တင်ပြီးတော့ဆုတောင်းပေးတယ်ဆိုရင်သခင်ဖရားရဲ့နာမ၌ကျွန်တော်တို့လက်တင်ပြီးတော့ဆုတောင်းပေးတဲ့အခါတိုင်းမှာထိုသူတွေအနာယောဂါပျောက်ဖို့ရန်အတွက်ဖရားကကျွန်မတို့ကိုစေလွတ်တယ်ဘိသိက်ပေးထားတာဖြစ်တယ်ယေရှုခရစ်ကိုယ်တော်တိုင်ကလောကမှာ3နှစ်เนาะအမှုတော်ဆောင်တဲ့သာသနာလုပ်ငန်းကိုလုပ်ဆောင်တဲ့အချိန်မှာသူကနော်သူရဲ့လုပ်ငန်းအားလုံးရဲ့သုံးပုံတစ်ပုံဟာအနာရောဂါရှိသောသူများကိုလွတ်ချင်းခွင့်ပေးတဲ့အမှုဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့အသင်းတော်များယုံကြည်သူများအနေနဲ့လည်းကျွန်တော်တို့ရဲ့လှုပ်ဆောင်သမျှအရာအားလုံးရဲ့ယာခိုင်နှုန်းဘလောက်ကနော်လူတွေကျန်းမာခြင်းရဖို့ရန်အတွက်ဖြစ်နေပြီလဲဆိုတာကိုပြန်လည်စမ်းစစ်ပြီးတော့သုံးသပ်ဖို့ရန်အတွက်အရန်ရေးကြည့်ပါတယ်။ဒီနေ့သင်ကျန်းမာဖို့ဘုရားခင်အလိုတော်ရှိတယ်။ထို့တူပဲသင်အားဖြင့်သူ့ရဲ့ကျန်းမာခြင်းနဲ့နမိတ်လက္ခဏာတွေစီစဉ်ဖို့ရန်အတွက်သင်ကိုတကိုးနဲ့ authority ကိုဘုရားကပေးထားပြီးသားဖြစ်တယ်။ထို့ဘိတ်သိက်ခြင်းနဲ့မှာကျွန်တော်တို့လှုပ်ရှားပြီးတော့နော်ဒီလမှာတောင်းတဲ့တောင်းအမှုပြုရအောင်ကိုကိုတိုင်းအသက်တာမှာဘုရားခင်စေလွတ်တဲ့အနာရောဂါငြိမ်းခြင်းကိုခွင့်ပြုပြီးတော့ခံယူတော်သူများဖြစ်ကြရအောင်လို့ကျွန်မနှုတ်ကပတ်တော်အားဖြင့်အနှဲငယ်အရောက်စီတိုင်းကိုတိုက်တွန်းနှိုးဆော်ချင်ပါတယ်ခွန်အားပေးချင်ပါတယ်အားလုံးအတွက်နှုတ်ကပတ်တော်အားဖြင့်ဘုရားခင်ကောင်းချီးပေးပါစေဆိုတော့အခုချိန်မှာကျွန်တော်တို့နှုတ်ကပတ်တော်ကိုပြန်လဲတုံ့ပြန်လဲဆုတောင်းစေချင်တယ်เนาะကျွန်မအများအားပြောသူလို့ပဲနှုတ်ကပတ်တော်ကအခုဒါမိနစ်20စာလောက်ပဲရှိပါတယ်เนาะဒါပေမဲ့အဲ့ဒီအချက်တွေကိုကျွန်တော်တို့နှလုံးသွင်းစေချင်တယ်เนาะနာထောင်နဲ့အာမင်ထူးတဲ့ပြီးသွားပြီမဟုတ်ပဲနဲ့။အော်အနာယောဂါတခုရှိတယ်ဆိုရင်နော်။အော်ငါကျမ်းမာဖို့ဘုရားခင်အလိုရှိတယ်နော်။ငါ့ကိုဘုရားခင်ကကျမ်းမာစေခြင်းလုံးလို့ကယ်တင်ခြင်းအမှုထဲမှာနော်။အနာယောဂါငြိမ်းခြင်းကိုလည်းထည့်ပေးထားတာပါလားနော်။ဒီအရာဒီငါလက်ခံရင်ငါအတွက်ဖြစ်လာမယ်ဆိုတာကိုတင်ယုံကြည်ပြီးတော့ခံယူစေခြင်းနဲ့ခုနကကျွန်မပြောသလိုပဲတချို့ကမေးခွန်းထုတ်ပါတယ်။ဘုရားကလူတိုင်းကိုကျမ်းမာစေခြင်းနဲ့ဆိုရင်ဘာကြောင့်အနာယောဂါရှိနေသေးတာလဲ။ဘာကြောင့်ယောဂါတွေမပြောက်တာလဲ။လွယ်ပါတယ်ရိုးရှင်းပါတယ်ကဲတင်ခြင်းလဲယုံကြည်ခြင်းနဲ့လက်ခံတော်သူကပဲရတာဖြစ်တယ်။ကျမ်းမာခြင်းဒီလဲဘုရားကပေးပြီးသားကျမတို့ကျမ်းမာဖို့ရန်အတွက်လိုအပ်တဲ့နော်ဒဏ်ရာဒဏ်ချက်တွေနှိပ်စက်ခြင်းတွေခံခြင်းအမှုကိုသူကအကုန်လုံးပြုပြီးသားဖြစ်တယ်။သို့တော်လဲကျမတို့ဘက်ကယုံကြည်ခြင်းနဲ့လက်ကိုဆန့်တန်းလျက်ငါအတွက်ဖြစ်တယ်။ယေရှုလက်ဝါးကနေပေါ်မှာခံခဲ့တဲ့ဒဏ်ချက်တော်အားလုံးဟာငါကျမ်းမာဖို့အတွက်ဖြစ်တယ်လို့ကျမတို့တရားရခိုင်လို့တန်တရားမရှိဘဲနဲ့ယုံကြည်လက်ခံတယ်ဆိုရင်တော့ယနေ့ညမှာပဲလေတင်းရဲ့အနာရောဂါငြိမ်းချင်တက်ရောက်လာမှာဖြစ်ပါတယ်လို့နှုတ်ကပတ်တော်ကိုတုံ့ပြန်လဲခဏလောက်ဆုတောင်းရအောင်ဖဖျားခင်ကိုရောကိုဂျေစုတင်တဲ့တာသမီတို့ကမတောင်းလျှောက်တက်သေးခင်မှာပဲလေကိုရောဒီအုပ်ဆုံးပြည့်စုံသောကယ်တင်ခြင်းကိုသမီတို့ကိုပေးထားတဲ့အတွက်ဂျေစုတော်ကိုချီးမွမ်းပါတယ်ယေရှုခရစ်တော်ဘုရားလက်ဝါးကားတိုင်းပေါ်မှာအသေးခံခြင်းကာရနီလမ်းမှာရှောက်ခဲ့တဲ့အမှုရာတစ်လျှောက်လုံးမှာဟောသူခံခဲ့တဲ့ဒဏ်ချက်တော်တွေနာကျင်စွာထိုးခြင်းနှိပ်စက်ခြင်းရိုက်နှက်ခြင်း အမျိုးမျိုးသောဆင်းရဲဒုက္ခကိုခံတဲ့အရာတွေအားလုံးကကျွန်တော်ကျမတို့ကျမ်းမာဖို့အတွက်ဖြစ်သောကြောင့်ယေရှုတော်ကိုချီးမွမ်းပါတယ်။တိပေခန်းကြီးနှစ်ထဲမှာပြောထားတဲ့အတိုင်းသူခံရတဲ့ဒဏ်ချက်တော်အားလုံးဟာကျမတို့ယခုအချိန်မှာပဲလေအနာရောဂါပျောက်ဖို့ရန်အတွက်ဖြစ်တယ်ဆိုတာကိုနှုတ်ကပတ်တော်အပြည့်နားလည်ရသောကြောင့်ယေရှုတော်ကိုချီးမွမ်းပါတယ်။အနာရောဂါဘယ်အနာရောဂါမှဖျားစီကလာတာမရှိပါဘူး။ဆာဒန်နဲ့ဆိုးစီကနေပြီးတော့လာတဲ့အရာများဖြစ်ပါတယ်။ညနေညမှာဆာဒန်ရဲ့ချုံနှောင်ခြင်းကိုခံရတော်သူတစုံတစ်ယောက်ရှိပါကအနာရောဂါအပြင်ထင်ရှားတဲ့သူများဟိုရှိပါကယေရှုနာမ၌ဖြေလွတ်ပါတယ်။ယေရှုနာမ၌ဖြေလွတ်ပါတယ်။အိုးကိုရောဗျာ16နှစ်ပတ်လုံးနတ်ဆိုးကချုံနှောင်ပြီးတော့ခါတော်မှမဆန့်နိုင်မဲနဲ့ရှိနေတော်အမျိုးသမီးကိုကိုရောကအမိန်ပေးလိုက်တဲ့ခဏမှာသူဒီချက်ချင်းပဲကြောကပြန်ပြီးတော့ဖြောက်မတ်စွာတက်မတ်စွာလမ်းလျှောက်နိုင်တဲ့ကဲ့သို့ယနေ့ညမှာနှစ်ပေါင်းများစွာဆာလန်ချုံနှောင်ထားသောသူများအနာရောဂါအပြင်ထင်ရှားနေသောအရာများယေရှုနာမ၌ဖြေလွတ်ပါれ။ရောက်စီတဲ့တက်တာထဲမှာအနာရောဂါငြိမ်းချင်တက်ရောက်စေပါ။ထို့တူပဲကျွန်တော်ကျမတို့ဒီကိုယ်တိုင်အနာရောဂါငြိမ်းသောသူများဖြစ်ုံသာမကကျမတို့ပတ်ဝန်းကျင်မှာရှိကြသောသူအားလုံးအတွက်အနာရောဂါငြိမ်းချင်းကိုစီးဆင်းစေသော channel များဖြစ်ဖို့ကိုရောကကျွန်တော်ကျမတို့ကိုခေါ်ထားတယ်ဘိတ်သိမ့်ပေးထားတယ်ကောင်းချီးပေးထားတယ်ဆိုတာကိုယနေ့ညမှာအတိတ်တပတ်နားလည်လျက်အထူးသဖြင့် March 1တလလုံးမှာ Oh HIC အသင်းတော် HIM Ministry အောက်မှာရှိတော်သူတယောက်စီတိုင်းဒီကျမ်းမာခြင်းကိုခံရသောဟိုအသင်းသူတင်သားများကျမ်းမာခြင်းဘိတ်သိက်ကိုတည်ဆောင်သောအသင်းသူတင်သားများဖြစ်စေဖို့ရအတွက်ယေရှုနာမ၌ကောင်းချီးပေးလဲဆုတောင်းပါတယ်။ကိုတော်ယေရှုတင်နဲ့တလာပြီးတလာပို့ဆောင်ခဲ့လို့ယေရှုတင်နဲ့ယနေ့ညမှာလဲသာသမီတို့ဒီမတ်လာတလလုံးစာကိုတော်ကိုခိုလုံကြပါတယ်။ကိုတော်ကောင်းချီးပေးတော်မူပါ။အယောက်စီတိုင်းရဲ့အသက်တာထဲမှာလိုအပ်နေသောအရာတွေဟိုကိုတော်ဖျားသာသမီတို့တောင်းရမန်းတော့မတိသေးတဲ့အရာတွေကိုလဲဟိုဝိညာဉ်တော်ကသွေးဆောင်ပြီးတော့နားလည်စေလျက်ကိုတော်ပေးသောအရာများကိုလက်ခံရရှိလျက်နမိတ်လက္ခဏာနဲ့အသက်ရှင်သောလဖြစ်စေဖို့ရန်အတွက်လက်တော်ထဲမှာဆက်ကအနန္တနဲ့ယေရှုတော်ပေါင်းကိုရွတ်ွက်ချီးမွမ်းတဲ့နှုတ်ကပတ်တော်အတွက်ကိုရောကိုယေရှုတင်လျက်ယေရှုဖျားနာမနဲ့အသက်တာများကိုပြန်လဲဆက်ကအနန္တလဲဆုတောင်းကြပါရဖဖျားခင်အာမင်အယောက်စီတိုင်းအတွက်ဖျားရှင်ကောင်းချီးပေးပါစေ